ဒီနှစ်ကျနာပွဲကိုတပိတ်မောက်ဒီမိုကရေစီပညာရေးဦးဆောင်ကော်မတီတက္ကသိုလ်ကျောင်းသားများတက်မကအဖွဲ့တက္ကသကိုစလဲကိုဦးတက်ရောက်ခဲ့ကြပါတယ်။ကျနာပွဲမစတင်ခင်မှာကျောင်းသားကိုစလဲတွေကဒီနေ့ကြရောက်တဲ့မလာ16ရက်တရားနေနေနဲ့အကျန်းဖက်ဖြိုခွဲခံရတဲ့ကျောင်းသားတပိတ်မှာပါဝင်သူတွေကို10မိနစ်ငြိမ်သက်လေးပြုခဲ့ကြပါတယ်။ကျောင်းသားတွေကိုအကျန်းဖက်ရိုက်နှက်ဖမ်းဆီးတာကိုကန့်ကွက်ရှုတ်ချကြောင်းဒီနေ့ကျနာပွဲမစတင်ခင်ကျောင်းသားကိုစလဲကိုချစ်ဝင်းမောင်ကပြောကြားလိုက်ပါတယ်။
ပထမအကြိမ် Bachelor 5ရည်နေမှာကျွန်တော်တို့ကြားနာမှုအစီအစဉ်ကိုဆွေးနွေးနိုင်ခြင်းမရှိပဲပြန်လည်သွားခဲ့ပါတယ်။ဘာဖြစ်လို့အဲ့နေရာပြန်လည်သွားခဲ့တယ်လို့ဆိုရင် Laboratory မှာရှိနေတဲ့အခြေအနေရှုပ်ထွေးမှုများကြောင့်ထိတ်တန့်ရင်ဆိုင်မှုများကိုကျွန်တော်တို့မလိုလားလို့ပြန်သွားခဲ့တာဖြစ်ပါတယ်။သို့တော့ကျွန်တော်တို့အဲ့နေရာပြန်သွားပြီးမှပဲ Bachelor 5ရည်နေညက်နေမှာပဲထပ်မံပြီးတော့ထိတ်တန့်ရင်ဆိုင်မှုများအကျန်းဖတ်မှုများရန်ကုန်မြို့လေကောင်မှာကိုဖြစ်ပွားခဲ့ပါတယ်။အဲ့ဒီနောက်ပိုင်းမှာလည်းအကျန်းဖတ်မှုများကပိုမိုကြီးမားပြီးတော့ယခုထက်ကြီးလည်းဖန်ဆီးထိန်းသိမ်းထားတဲ့ဖြစ်ရည်ရှိနေသေးပဲဖြစ်ပါတယ်။အကျန်းဖတ်မှုများပေါ်မှာကျွန်တော်တို့လုံးဝမလိုလားဘူး။အကျန်းဖတ်မှုများကိုလုံးဝကန့်ကွက်ရှုံ့ချပါတယ်
။ကျားနာပွဲမှာမြို့သားပညာရေးဥပဒေကိုပြင်ဆင်လိုတဲ့အချက်တွေကိုအခန်းတစ်ခန်းအပိုက်တစ်ပိုက်စီအလိုက်ဆွေးနွေးခဲ့ကြပါတယ်။အရင်မျိုးသားပညာရေးဥပဒေမှာပါဝင်တဲ့မျိုးသားပညာရေးကော်မရှင်နဲ့တက္ကသိုလ်များပေါင်းစပ်ညှိနှိုင်းရေးကော်မတီကိုဖြတ်သိမ်းမယ်ဆိုရင်လည်းနိုင်ငံတော်အဆင့်ပညာရေးအဖွဲ့အစည်းတစ်ခုရှိဖို့လိုအပ်တယ်လို့မျိုးသားလွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးခင်မောင်ရီကဆွေးနွေးခဲ့ပါတယ်
တက္ကသိုလ်တွေကိုကိုပိုင်စီမှာခံခွဲခွင့်တို့ပါလို့ပြီးတော့မယ်ပြီးတော့တက္ကသိုလ်ကတရားကျွန်ရှိတာဟုတ်အဲ့တက္ကသိုလ်တွေအထက်မှာ central body လို့ခေါ်တာပေါ့เนาะဒီနေရာမှာကိုဘာမှနာမည်မတက်ဘူးเนาะ English ကားတုံးတာခွင့်ယူပါအပေါ်ကနေတော့ညှိနှိုင်းပေးဖို့ဖွဲ့စည်းထိုးတော့မရှိရင်ဗယံပဒါဖြစ်ဥပမာအစွန်ရောက်တဲ့ data ကအစွန်ရောက်တဲ့မမောက်ကချုပ်တယောက်ကဥပမာသူစီကနေတမ်းမှလှုပ်ချင်တယ်လို့ဥပမာသူရှိဟိုကလာလို့မရဒီကသူကဟိုမပြတ်တိုင်လှုပ်လိုက်ရင်ရှုပ်ထွေးမှုဖြစ်နေတာပေါ့ညှိနှိုင်းပေးမဲ့ body တခုရှိတော့ဟုတ်ဘူးဒါကတော့မဖြစ်တင်ဘူးဒါ international ကဒီလိုရှိတယ်နိုင်ငံတကာမှာဒီလိုရှိပြန်တဲ့တိုင်းနဲ့ပြည်နယ်တွေအတွက်ခင်ဗျ equal chance ပေးရမယ်
ကျောင်းသားတွေဘက်ကအစိုးရကခန့်အပ်တာတည်းမဟုတ်ပဲပညာရှင်တွေပါဝင်တဲ့ညှိနှိုင်းဖြန့်ဖြေးရေးအဖွဲ့အစည်းတစ်ခုဆိုရင်လက်ခံကြောင်းကျောင်းသားကိုယ်စားလှယ်ကိုရဲစာနေထွန်းကဆွေးနွေးခဲ့ပါတယ်
ကျွန်တော်တို့အနေနဲ့ကပညာရေးမှာဆုံးဖြတ်တဲ့ကိစ္စတွေမှာအလုံးမှာတဦးတယောက်ပေါ်ကိုမှပမောက်ခချုပ်တယောက်တော်မှာတော့ဒါမှမဟုတ်တယောက်ပေါ် focus ထားပြီးစဉ်းစားတဲ့ကိစ္စကိုကျွန်တော်တို့လည်းမလိုချင်ပါဘူးကျွန်တော်တို့ကအစုဖွဲ့လိုက်ဆုံးဖြတ်တာဒီဝစီနီးကြရွေးကောက်ခံတဲ့လူတွေကဆုံးဖြတ်တာဘက်ကျွန်တော်တို့လည်းလိုရှိပါတယ်အဲ့တော့ commission ကိုလုပ်မယ်ဆိုလည်းကျွန်တော်တို့အနေနဲ့ commission လုပ်ပိုင်ခွင့်ရပါတော့ညှိနှိုင်းမှုတက်ပဲထားမယ်ဆိုရင်တော့အဲ့ညှိနှိုင်းမှုမှာပါမဲ့လူတွေကတော်တော်လေးရဲ့ကိုယ်စားလှယ်တွေပါမယ်သမလားရဲ့ကိုယ်စားလှယ်ပါမယ်ဒီကပြမပညာရှင်ဘက်ကအဲ့ဒီမမတေချာကဆီမသမကနဲ့ဆရာကိုယ်စားလှယ်ပါစေချင်ပါတယ်ပညာရေးဝန်ကြီးကအဆိုပြုတဲ့ဆရာကိုယ်စားလှယ်တွေလည်းပါစေချင်ပါတယ်အဲ့လိုမျိုးပါအဓိကအားလုံးကိုဆက်ထုတ်နိုင်တဲ့လူတွေပါပြီးတော့ဖွဲ့တာကိုကောင်းမယ်လို့ကျွန်တော်တို့လည်းယူဆပါတယ်
။ကျောင်းသားကိုယ်စားလှယ်တွေဆွေးနွေးမှုကိုလွှတ်တော်ဘက်ကပြန်လည်တင်ပြဖို့သဘောတူခဲ့ပါတယ်။မနက်ပိုင်းဆွေးနွေးပွဲပြီးမှသတင်းမီဒီယာတွေကကျောင်းသူကျောင်းသားတွေအကြမ်းဖက်ဖြိုခွဲခံရတာနဲ့ပတ်သက်ပြီးမေးမြန်းခဲ့ပါတယ်။ကျောင်းသူကျောင်းသားတွေရိုက်နှက်ဖမ်းဆီးခံရတာဟာပညာရေးဝန်ကြီးဌာနကလေးပွင့်ဆိုင်ဆွေးနွေးပွဲမတိုင်ခင်အကျိုးညှိနှိုင်းသဘောတူညီချက်တွေကိုချိုးဖောက်ခဲ့တာဖြစ်ကြောင်းတာကတကျောင်းသားခေါင်းဆောင်တဦးဖြစ်သူကိုစေရလွင်ကပြောပါတယ်။
ဒီကနေ့ဒီပြဿနာအကြမ်းဖက်မှုတွေဖြစ်ခဲ့ရတဲ့ပြဿနာတွေသူရဲ့ဘက်ကလေးဝင်နိုင်ဂရီကိုပရီကွန်ဒီရှင်ကိုချိုးခဲ့လို့အားကြောင့်လဲဆိုတော့ကျွန်တော်တို့ပညာရေးဝန်ကြီးဌာနအနေနဲ့အစိုးရအနေနဲ့ဒီပရီကွန်ဒီရှင်တွေအားလုံးကိုကျွန်တော်များချိုးဖို့ပဲအခုမှကျွန်တော်ပြောမယ်ဆိုလို့ရှိရင်အခုကျောင်းသားတွေမဖမ်းသိပါဘူးတရားမဆွဲပါဘူးအရေးမကြီးပါဘူးပရီကွန်ဒီရှင်မှာပါပါတယ်ဒါပေမဲ့ပါတိတိုင်အောင်ဒီကနေ့ဖြစ်နေပြီဖြစ်လာတယ်အဲ့ဒီအားလုံးဒီအစိုးရနဲ့ပြည်ထောင်စုဘက်ကဒီပရီကွန်ဒီရှင်ကိုချိုးဖောက်လို့ကျွန်တော်ကပုံသက်
ဒုတိယပိုင်းဆွေးနွေးပွဲမှာကျောင်းသားတမကဖွဲ့စည်းခွင့်ကိုမူရင်းဥပဒေမှာထည့်သွင်းဖို့သဘောတူလိုက်ပြီးတမကဖွဲ့စည်းခွင့်ကိုဘလို့အစင့်တီဖွဲ့စည်းမလဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုနီးဥပဒေမှာထည့်သွင်းဖို့နှစ်ဖက်သဘောတူခဲ့ကြပါတယ်။ဒီနေ့ကျောင်းသားပွဲကိုဒီမိုကရေစီပညာရေးဦးဆောင်ကော်မတီဝင်ကျောင်းသားကိုယ်စားလှယ်20ဦးတက်ရောက်ဖို့ဖိတ်ကြားထားပေမယ့်ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘာကတာအဖွဲ့ဝင်တွေဖမ်းဆီးခံထားရတာကြောင့်ကျောင်းသားပွဲကိုတက်ရောက်နိုင်ခြင်းမရှိပါဘူး။ဒီနေ့တပိတ်မောက်ကျောင်းသားကိုယ်စားလှယ်တွေကြားနာပွဲကိုညဘက်အထိဆက်လက်ဆွေးနွေးကြမှာဖြစ်ပြီးနောက်ပြန်မှာပညာရေးပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNE ကကြားနာပွဲကိုတက်ရောက်မှာဖြစ်ပါတယ်ရှင်။